အနိုင်ရပါတီ NLD အနေနဲ့ရေးပါတဲ့လွှတ်တော်ကော်မတီတွေမှာတိုင်းရင်းသားလွှတ်တော်အမတ်တွေကိုပါယာဒူးတာဝန်ကြီးတွေပေးရခဲ့တာဟာအပြုသဘောဆောင်ပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လို့မရသေးသမျှတိုင်းရင်းသားပြည်သူတွေပေါ်ဖိနှိပ်မှုတွေကိုဖြေရှင်းပေးလို့မရနိုင်တဲ့အကြောင်းပြပရောက်တိုင်းရင်းသားခေါင်းဆောင်တချို့ကပြောပါတယ်။အရင်စစ်ဗိုလ်ချုပ်ဟောင်းသူရဦးရွှေမန်းကိုလည်းအရေးကြီးတဲ့လွှတ်တော်ဥပဒေရေးရာနဲ့ပတ်သက်တဲ့ကော်မရှင်ဥက္ကဋ္ဌအဖြစ် NLD ကခန့်အပ်လိုက်တာကတော့ဒေါအောင်ဆန်းစုကြည်ရဲ့အလုံးပါဝင်ရေးမှုပေါ်မှာအခြေခံတယ်လို့မြင်ကြောင်းသူတို့ကပြောပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ရှင
်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ရလုံးအတွက်အရေးပါတဲ့ကော်မတီတွေကိုမနေ့ကစတင်ဖွဲ့စည်းရမှာဥက္ကဋ္ဌဒုဥက္ကဋ္ဌအပါအဝင်အခြားအရေးကြီးတဲ့နေရာတွေမှာတိုင်းဒေသလွတ်တော်ကိုယ်စားလှယ်တွေကိုထူးထူးခြားခြားခန့်အပ်ခဲ့တာတွေ့ရပါတယ်ဒါဟာအနိုင်ရပါတီကြီးဖြစ်တဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံအတွက်အကောင်းဆုံးဖြစ်အောင်စူးစမ်းဆောင်ရွက်နေတာလို့သူတို့မြင်ကြပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့မရသေးသမျှကာလပတ်လုံးတိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေအကောင့်ထဲပေါ်လာမှာမဟုတ်သေးဘူးလို့ American ပြည်ထောင်စုမှရှိတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကပြောပါတယ
်ပြည်သူလူကတော့တော်စုကိုဘန်ဒင်ပေးလိုက်တာပဲအကောင့်ကြီးမျှော်လင့်ချက်တွေဒါပေမဲ့ဒီသူတို့2008ဖွဲ့စည်းပုံတည်းကဘာမှလုပ်နိုင်မှာမဟုတ်ဘူးဒီတပ်မတော်25ရွယ်ကတော့လည်းဘာပဲလုပ်လို့တပ်ကွင်းနေပါပဲအဲတော့ဒီတမရဖြစ်ရတော့မှဒီဆိုင်ခံထားတဲ့ဥပဒေတော်ကဘာမှမတူဘူးလေအဲတော့လူမျိုးစုတွေပါဝင်လာတာဆိုတော့ကျေးဇူးပါတယ်ကျေးဇူးပါတယ်ဒါပေမဲ့လူမျိုးစုတယောက်တယောက်ရတာနဲ့လူမျိုးစုတွေကခွေအပြည့်စုံမရပဲကျွန်တော်တော့စောက်ကြည့်တဲ့အဆက်မှပဲရှိတယ်လေ
ကရင်တော်လှန်ရေးတမတော်ဖြစ်တဲ့မန်ရောဘတ်ဇန်ပြောသွားတာပါWashington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှတာလျင်တိုင်းရင်းသားတွေအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရမယ်လို့မြင်ကြောင်းအခုလိုပြောပါတယ်
။ကျွန်တော်ကတော့ဒီအပြုသဘောဆောင်တယ်လို့ကတော့မြင်ပါတယ်။ဒါပေမဲ့ကျွန်တော်ရဲ့ပကတိဖြစ်နေတဲ့တိုင်းရင်းသားတွေရဲ့အချက်အလက်ဖြည့်ရှင်းနေတဲ့အခြေအနေမဟုတ်ဘူးလို့ကျွန်တော်မြင်တာတကယ်လို့အတားတော့ဒီ2008အခြေခံဖွဲ့စည်းဒီဥပဒေပေါ့နော်ကိုပြချက်တယ်ပြမပြချက်ရတဲ့အောင်ပြုပြင်ကြောင်းလဲရမယ်ဘာလို့ဆိုတော့ကျွန်တော်တိုင်းဒါလို့ချင်တာကျွန်တော်တကယ်မှန်တဲ့ successor ပြီးထောင်စုပေါ့နော်ကျွန်တော်ရဲ့ကိုယ်ပိုင်ပြဌာန်းနိုင်ခွင့်လူမျိုးအနေဖြင့်ပြဌာန်းနိုင်ခွင့်ကိုကျွန်တော်လူလာတာဘာလို့ဆိုလုံခဲ့အစိုးရချိန်မှာရောကျွန်တော်ကချင်ပြည်နယ်မှာကချင်ဝန်ကြီးချုပ်ရှိခဲ့တယ်ဒါပေမဲ့တကယ်လို့ဆိုကျွန်တော်ကချင်တိုင်းဒါချင်းလူမျိုးအနေဖြင့်ဘာမှတကယ်ထိထိရောက်ရောက်ပြဌာန်းနိုင်ခွင့်အာဏာမရှိဘူး
နယူးယောက်မြို့ကရခိုင်တိုင်းဒေသကြီးဆရာဥခိုင်အောင်ကျော်ရဲ့အမြင်ကတော့
အခုလွှတ်တော်ထင်မှာတိုင်းဒေသတွေထေကဆိုရင်ပေါ့နော်အမျိုးသားပါတီကဦးအေးသာအောင်ရဲ့ဥပချင်းတို့တွေ့မယ်လို့ရွေးချယ်ခင်ရတာနဲ့ဖက်တယ်လို့ဝန်သာပါတယ်ကျိုးလက်ကျိုးဆိုပါတယ်ဒီလွန်ခဲ့တဲ့မနစ်တကာလလွတ်တော်ကိုစုလေးတဲ့တက်ခဲ့ကြတဲ့ခါတုန်းကသူတို့တွေမှာမပြီးတက်ခဲ့တဲ့ပြဿနာကြီးတခုရှိတယ်အဲ့ဒါကတော့ Federal Democracyနိုင်ငံဆိုပြီးတော့လုချင်ကြတဲ့အပိုင်းတွေမှာသူတို့မှတာဝန်မပြည့်ပြည့်ခဲ့ဘူးပေါ့အဲ့တော့ဘာဖြစ်လို့ဆိုတော့ဖက်ဒရယ်နိုင်ငံတစ်ခုမှာဘိုးအစိုးရရဲ့ဖက်ဒရယ်အစိုးရဆိုရမှာပေါ့နော်ဘိုးအစိုးရရဲ့ဒီတထွတ်ချက်ဖြစ်စေအစိုးရအစီအကံဥပဒေတစ်ခုရှိတာကိုဟိုကပြင်မယ်တရားပြင်မယ်ဆိုတဲ့အပိုင်းတွေကအဲ့ဒီအချိန်တုန်းကတရားဥပဒေတိုင်းရင်းသားကိုယ်စားလှယ်မှာအများကြီးပြောနေခဲ့ကြတယ်။မထွက်ချက်ဖြစ်စေအစိုးရအစီအကံဥပဒေဆိုတော့တက်တဲ့အဲ့လိုမြန်မာနိုင်ငံအတွက်ဘိုးအစိုးရကရေးဆွဲထားတဲ့ဟာဖြစ်တယ်ကိုယ်ပိုင်ဥပဒေပြဋ္ဌာန်းပိုင်ခွင့်ဆိုတာကိုကိုဖကိုရေးဆွဲရမှာဖြစ်တယ်တိုင်းရင်းသားလူမျိုးတွေက
ပြည်သူ့လွတ်တော်ရဲ့အစိုးရအာမခံချက်များဂတိများတာဝန်ခံချက်များစီစီရေးကော်မတီမှာဥက္ကဋ္ဌအဖြစ် NLD လွတ်တော်အမတ်ဒေါက်တာမေဝင်းမြင့်အတွင်းမှုကိုဥဆောင်တိတ်အဖြစ်ခန့်အပ်ခဲ့ပါတယ်။နောက်ပြီးပြည်သူ့လွတ်တော်အခွင့်အရေးကော်မတီရဲ့ဥက္ကဋ္ဌကိုစက်ကိုင်ဘူမျိုးရေးပါတီကချင်လွတ်တော်အမတ်ဦးတီခွန်မြတ်အတွင်းမှုကိုတော့ NLD လွှတ်တော်အမတ်ဒေါက်တာလှမိုးတို့ကိုပေးအပ်ခဲ့ပါတယ်။နောက်အမျိုးသားလွှတ်တော်မှာဆိုရင်တော့ပြည်သူ့ငွေစည်းရင်းကော်မတီဝင်တွေအဖြစ်ရခိုင်လွှတ်တော်အမတ်တွေဖြစ်တဲ့ဥပရှင်နဲ့ဒေါ်ထုမီတို့ပါဝင်ခဲ့ကြပါတယ်။အနိုင်ရပါတီ NLD လွှမ်းမိုးထားတဲ့ဒီတစ်ကြိမ်လွှတ်တော်တက်တန်းအတွင်နောက်ထပ်ထူးခြားချက်ကတော့စစ်တပ်ကိုယ်စားလှယ်တွေလည်းလွှတ်တော်ကော်မတီတွေမှာအဖွဲ့ဝင်တွေဖြစ်တာဝန်ယူဆောင်ရွက်ခွင့်ရလာတာဖြစ်ပါတယ်။အရင်အနာရချက်ခိုင်ဖွံ့ဖြိုးရေးပါတီလက်ထက်မှာတော့စစ်တပ်ကိုယ်စားလှယ်တွေဟာလွှတ်တော်ကော်မတီတွေရဲ့လေလာသူတွေအဖြစ်နဲ့သာပါဝင်ခွင့်ရကြတာဖြစ်ပါရဲ့ရှင်